ဒီကနေ့ဒီဒုက္ခတွေကိုပြောပြပါမယ်ဆိုရင်ကျွန်တော်တို့ကဒီ2012ခုတည်းကပေါ့နော်ခီအိုင်အင်းရဲ့မြန်မာတပ်မတော်ကြားဒီတိုက်ပွဲတွေဖြစ်ခဲ့တာခဏိတိုင်မြဲဆိုတဲ့ခါကျတော့ဒီစစ်ပြစ်ဒုက္ခတွေအခြေအနေက
ဘလူးရှိပါတယ်အခုဟိုရင်ကဒီ2019ခုနှစ်ပြီးမှာဒုက္ခတွေပေါင်း3,000ခုစခန်းမှာရှိနေကြရပေါ့နော်နောက်ပြီးမှဒီလက်ရှိရှိနေဒုက္ခတွေဥယျာဉ်ပေါ်မှာလွန်ခဲ့တဲ့နိုဝင်ဘာ20ကနေစပြီးမှစံပြမြောက်ပိုင်းမှာဖြစ်ပေါ်တဲ့စစ်ကြောင်းဒုက္ခတွေအသက်1,000ခုနှစ်ထောင်နဲ့1,000ကပြန်ပြီးတိုးလာနေပါတယ်အဲ့တော့ကျမတို့အချိန်မီပြောရမယ်ဆိုရင်ဒါ ဖြစ်တဲ့ကာလကလည်းငါးနှစ်ကျော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်ဒုက္ခတွေစခန်းမှာရှိနေတဲ့လူတွေပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်မတို့တွေ့ရတယ်တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင်မှာကိုစစ်ကလည်းထပ်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်အဲ့မှာတစ်ဖက်ကနေနိုင်ငံတကာလူသားချင်းအစာနာမှုအကူအညီကလည်းလျှော့နေသွားတယ်ပြီး
ပိတ်ပြင်သားသီးတာတွေလည်းဓာမျိုးကြုံနေရတယ်ပေါ့လေနော်ဥမာ IDB တယောက်ဆိုရင်ငွေချက် 6,000 နဲ့တလားစာအတွက်ကိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးပေါ့လေနော်အထောက်ပံ့ကအဲ့လောက်ပဲရတဲ့ဟာမျိုးဖြစ်တယ်ကျမတို့စဉ်းစားကြည့်ပေါ့အဲ့ခါမှာ IDB တွေမှာအချိန်ကြီးတော်တော်လေးကိုဒါဆိုးရွားတော့ပါတယ်အဲ့ခါမှာကိုယ့်ရဲ့သားသမီးတွေရဲ့ကျမရေးပညာရေးလိုအပ်တဲ့ခါရနဲ့ပြည့်စုံတဲ့စားတောက်တွေရဖို့အတွက်မိခင်တွေဟာဆိုလို့ရှိရင်ဒုက္ခတဲ့စခန်းကနေထွက်ပြီးမှနေစားအလုပ်တို့ဘာလို့လုပ်ရတဲ့ဟာမျိုးရှိလာတယ်နောက်ပြီးမှဒီများတော့အဖြစ်ဒုက္ခတဲ့စခန်းတွေကတည်ုပ်ပြီးနဲ့နီးတဲ့အခါမှာတည်ုပ်ပြီးမှဒါလက်လုတ်လက်သားလာတော့ပြီးတော့လုပ်ရတဲ့ဟာမျိုးလေးရှိရပေါ့ဆဲကျော်တက်ကလေးတွင်လည်းသူတို့ရဲ့မိသားစုကိုထောက်ပံ့ဖို့အတွက်လိုအပ်တာတွေလုပ်နိုင်ဖို့အတွက်ဆိုတဲ့ရွယ်ချက်နဲ့တူပြီးတော့သူတို့အလုပ်တလုပ်တာရှိတယ်။အဲ့ကောင်မှသူတို့ကြုံတွေ့ရတာတော့ဒါအဲခါလေးလူကုန်ကူးမှုနဲ့ resources အင်ထောင်အတက်ရွယ်ငယ်တဲ့ခါမှာအင်ထောင်ပြုလိုက်ရတဲ့ဟာမျိုးပေါ့လေနော်။နောက်တစ်ဖက်ကနေလည်းဒုက္ခကိုမတန်မရာခေါင်းပုံဖြတ်ခံရတာမျိုးမိခင်တွေဆိုရင်လည်းအလုံးကြီးပြဿနာတွေအများကြီးရှိတာမျိုးကြုံရတယ်။နောက်တစ်ချို့ဆိုရင်လည်းတောထဲတောင်ထဲမှာသွားပြီးမှရှာတဲ့အခါမှာလည်းဥမာမင်းမျိုးမိုင်းထိတာမျိုးတွေအဲ့လိုမျိုးပဲပြဿနာတွေအများကြီးပဲဒီလိုအခြေအနေနဲ့ဖြစ်နေပါတယ်
။ကလေးတွေရဲ့ပညာရေးကြတော့အခု9နှစ်ဒါကာလရှိလာပြီဆိုတဲ့အခါကျတော့ဘလို့အခြေအနေရှိပါလဲ
။ပညာရေးနေတာကတော့ဒါအင်မတန်မှကိုဒါကျမအနေနဲ့စိတ်မကောင်းဖြစ်မိပါတယ်။ဘာဖြစ်လို့ဆိုရင်9နှစ်ကျော်ကာလအတွင်းမှာစစ်စားဖြစ်တဲ့တနစ်နစ်မှာဒီကလေးတွေဟာဆိုလို့ရှိရင်ဥပမာဒုက္ခတဲ့စခန်းတစ်ခုဟာဆိုလို့ရှိရင်လူဦးရေဟာတေဒါမှာရှိနေတဲ့အကြောင်းမှသူကတတ်တက်ရတာဖြစ်တယ်။အဲ့တေဒါကအကြောင်းသားလူရဲ့ဒုက္ခတဲ့စခန်းမျိုးဆိုတော့နှဲတယ်။အဲ့ခါမှာကျောင်းစာတင်ခန်းတွင်အလုံလောက်မရှိရဘူးဆရာဆရာမအလုံလောက်မရှိရလို့ ਨੇ ပထမတနည်းနည်းနဲ့မှာဒီကျောင်းသူကျောင်းသားလူငယ်ကိုလိုအပ်တဲ့ပညာကိုသူတို့သင်ကြားခွင့်မရရှိခဲ့ကြဘူးပေါ့အဲ့ဒီအပြင်မှာကိုပြောရမယ်ဆိုရင်ဒီစစ်မဖြစ်ခင်တုန်းကဆိုရင်ဥမာဒီ KI control area ကကျောင်းသားတွေအကြောင်းကိုကျမတို့ပြောမယ်ဆိုရင်ဒီအစိုးရပညာရေးဌာနနဲ့တို့ဟာပူးပေါင်းပြီးမှမြကြီးနားမှာအထက်တန်းဆောင်ရွက်ပွဲကိုဖြည့်ဆည်းပြီးအောင်မြင်ပြီးတဲ့အခါမှာတက်ဆိုင်ရာတက်ကတူကိုတက်ရောက်ခွင့်ရှိပါတယ်။ဒါပေမဲ့ဒီစစ်စာဖြစ်ကြတဲ့အနေကိုဒီထက်တန်းအောင်တဲ့လူဟာဆိုရှင်ကိုယ့်ရဲ့ဒီတက်ကတူကိုတက်ပိုင်ခွင့်မရှိရဟာမျိုးဖြစ်တယ်။အဲဒါမှမဟုတ်အခုဆိုရင်ဒါစောင်းသားတထောင်ကျော်လောက်ဟာဆိုလို့ရှင်ဒါကျမတို့နိုင်ငံအနေနဲ့စဉ်းစားမယ်ဆိုရင်လေလူသားအရင်းမြစ်စောင်းသားနိုင်ငံရဲ့အနာဂတ်လူငယ်တွေဟာဆိုလို့ရှိရင်ပညာသင်ကြားပိုင်ခွင့်ရရှိပါလက်နဲ့သင်ကြားခွင့်မရနိုင်ဘူးဆိုတဲ့အခြေအနေဖြစ်နေပါတယ်။
ပညာရေးနဲ့တွင်တွဲပြီးတော့အမျိုးသမီးနဲ့ကလေးတွေအတွက်စိုးရင်စရာနောက်တစ်ခုကကျန်းမာရေးပေါ့ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးအခြေအနေကဘယ်လိုရှိပါလဲအမျိုးသမီးနဲ့ကလေးတွေအတွက်ပေါ့နော
်ကျန်းမာရေးဆိုတာဒါဒီစားနစ်တာကာလအတွင်းမှာအလိုအပ်ဆုံးနဲ့ရံပုံတွေမရရှိဆုံးကဏ္ဍဖြစ်ပါလေဥမာကျမတို့မှာအမျိုးသမီးတွေဆိုရင်ကြည့်တဲ့အတိုင်းပဲကိုယ်ဝန်ဆောင်တဲ့အခါမှာ heart expand and women doing to talk ကြည့်ကြတဲ့အခါမှာဒေတာတချို့မှာဆိုရင်ဒါဆရာဝန်မလုံလောက်တာတို့ကျောင်းပိုင်းပစ္စည်းမလုံလောက်တဲ့အခါမျိုးမှာကျမတို့မှာရွေးချယ်စရာမရှိဘူးတိုပီပို့ပေးရတဲ့ဟာမျိုးပေါ့တိုပီပို့ပေးဆိုတိုပီရဲ့ကလေးတူဦး policy အရာဒါကလေးမွေးဖွားတဲ့အစီအစဉ်ဆိုတာအင်မတန်မှဈေးကြီးပါတယ်အ ਨੇ ဆုံးအမောင်ကြီး၁၀သိန်းလောက်ကိုပြင်ဆင်ပြီးမှဒါတွားရတာမျိုးရှိပါတယ်ပေါ့လေနော်ဒီလိုအခက်ခဲတွေကြုံရတယ်ခုအခက်ခဲကဘာလဲဆိုရင်ခုဆိုအရန် AB ဒီဆောင်းတင်းကာလာဖြစ်တာရှိတဲ့ဟာမျိုးတွေအတွက်လိုအပ်တဲ့စီးဝါးတွေကဒါကျမတို့လိုအပ်တယ်နောက်တစ်ဖက်ကနေလည်းအရေးပေါ်ပဲအဲ့လိုနာတာရှိဒီကမခုနဲ့ဟာမျိုးဆိုရင်ကျမတို့မှာဒီဘီရောမန္တလေးရန်ကုန်ဖြစ်ကိုကျမတို့မှာသက်ဆိုင်ရာဒီဘာသာရေးအဖွဲ့စည်းတွေနောက်တစ်ခါလေးဆိုကျမတို့လူမှုကွန်ရက်မှာပဲကျမတို့တင်ပြီးမှကျမတို့ရန်အခုမီတောင်းပြီးမှကျမတို့ကုသပေးရတဲ့အချိန်မျိုးရှိပါတယ
်ကချင်မျိုးသမီးတူအနေနဲ့ပေါ့နော် WBN ပေါ့နော်လူတို့အလင်းအဖွဲ့မှာအထူးသဖြင့်ဒါလည်းလူသားချင်းစာနာမှုအထောက်အကူပေးလာတာ9နှစ်ကြာခဲ့ပြီဆိုတော့ဘယ်လိုပါဝင်ပတ်သက်ခဲ့တာပါလဲရှင်
အစမကဒီစစ်မဖြစ်ဒီကလေးကနေအစ်မဒီလူကအော်ဂနိုက်ဇေးရှင်းလိုက်ပြီးရှင်ဖောင်ဒေးရှင်းဆိုတဲ့ဒီလေးလံခေါင်းပြားဒေတာရဲ့အကျိုးလက်ပြင်ပြမှုကန်တာပေါ့ကွန်ပျူတာပရိုမန့်အန်ဗိုင်းရွန်းမန့်ချာပရိုတက်ရှင်းမှာကျမကအဲလုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုလုပ်ဆောင်ကူညီရဆက်တည်တာပေါ့မှာအဲ့မှာလုပ်ဆောင်နေတဲ့မှာဒီစစ်ကဖြစ်တဲ့အခါမှာအစမကဒီစစ်ကဘယ်လော နဲ့မှာလိုအပ်ချက်ကိုကျမတို့သိထားတဲ့နိုင်ငံတကာလူသားချင်းဆောင်တာစီးမြင်စီကရပိုင်ခွင့်အခွင့်အရေးတွေဆိုတဲ့အရာကိုကျမတို့ကသိထားတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ကိုဒါကျမလုပ်ပြီးဖို့အတွက်မှာကျွန်တော်စူးစမ်းလို့ဆောင်နေကျမတို့ဒီလိုပါဝင်ပတ်သက်ခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဖွဲ့က WBN ဆိုတော့လူတို့အလင်းအဖွဲ့ဆိုတာလူတို့အလင်းအဖွဲ့ဆိုတာဘာလို့ဆိုလိုပါလဲရှင
်ပြောမယ်ဆိုရင်ဒါကျမတို့ကအဲဒီကစိတ်ဒုက္ခအတိအမောင်ရောက်နေတဲ့ကျမတို့ရဲ့ဒါပြည်သူပြည်သားတွေလူသားတွေကိုကျမတို့မှာတတ်နိုင်တယ်ဥပမာဖျောင်းတိုင်ရဲ့အလင်းကလည်းအမောင်ဒုက္ခရဲ့မှာဖျောင်းတိုင်အလင်းကလည်းဒါတော်တော်လေးထိရောက်ပဲပေါ့ကျမတို့အားလုံးကိုကုညီနိုင်မှာမဟုတ်ဘူးဒါပေမဲ့ကျမတို့အနေနဲ့ဒါဖျောင်းတိုင်လေးရဲ့အလင်းကိုကိုတကယ်ကို sacrifice ပေါ့အမင်းပြီးမှဒါကျမတို့အလင်းလေးပေးနိုင်ရဲ့ဖွဲ့လေးဖြစ်နိုင်အောင်ဆိုပြီးကျမတို့ volunteer လေးနဲ့ဖတ်ခဲ့တဲ့ဖတ်ဖြစ်ပါတယ်အစကြေးရနေပေါ့နော် volunteer ကုညီကုညီနဲ့လေစစ်ကပို့ပြီးမှတင်းထန်လာတဲ့ IDP ကိုတိုးလာတဲ့အခါမှာဒါနိုင်ငံတကာနဲ့ပူးပေါင်းလုပ်ဆောင်မှရမယ်ဆိုတဲ့ဟာမျိုးနဲ့ကျမတို့ကပြန်ပြီးတော့ပြောင်းလဲဖက်စီပြီးလူသားချင်းစာနာမှုအကူအညီနဲ့ပြည်ပြည်လုံးလုံးလုပ်ပဲအဖွဲ့စီမှာဒီလိုစိတ်ပြီးတဲ့စိတ်ကျမတို့ပြောင်းလဲပြီးမှဒါကုညီခဲ့ခြင်းဖြစ်ပါတယ်အခုကျမလုပ်ပေးနိုင်တာကအခုတော်တော်လေးကိုခိုင်းလုပ်ရင်းနဲ့လည်းကျမတို့စိတ်မကောင်းဖြစ်မိတယ်အခုတကယ်အခြေခံလို့အချက်တော့ကျမတို့ကပြည့်မြောင်တော့ဒါလုပ်ပေးနိုင်ဖို့တောင်းမှအခွင့်အရေးချက်နေတယ်ပေါ့ဒါမဲ့ကျမတို့လုပ်ဆောင်ပေးမှာအတိုင်းကအခုအထိအနေနဲ့ကတော့အလူရီအကျိုးခံစားမယ်ဆိုရင်ကျမတို့အနေနဲ့တော့ဒါစိတ်နှောက်မှုပေါ့လေနော်အနေနဲ့ရှိနေပါတယ်ဟုတ်ကဲ့
စိတ်မကောင်းဖြစ်ရတယ်ဆိုတော့စိတ်မကောင်းဖြစ်ရတယ်ဖြစ်ရပေါ့နော်ကိုမှတ်မှတ်ရရလေးပြန်ပြောပြပေးလို့ရမှာရှင်ကျမနောက်ဆုံးမိပြစီ
ကျမမှာဒီစိတ်မကောင်းဖြစ်တဲ့မှတ်ရကြဆိုတော့အများရှိတယ်ဟုတ်ပါလက်တော်လို့ကျမပြောလို့ရတယ်နောက် first October မှာကလေးအဖြစ်နဲ့ကလေးရင်ဒါလက်နဲ့ပြီးကြပြီးမှနှစ်နှစ်တမီအရွယ်ဆုံးသွားတယ်လေးနှစ်သားလေးကဥရင်ပွင့်သွားတယ်။နောက်သုံးနှစ်သားလေးကခြေတော့ထိသွားတယ်ပေါ့။သူတို့ဟိုကျမတို့ကြွားပြီးမှကုညီရဲ့အခါမှာတစ်ဖက်ကနေကုညီပေးနိုင်တဲ့မိသားစုတစ်ခုလုံးရဲ့အထက်ချက်ကိုကျမတွေ့လိုက်ရတယ်။ဥပမာသုံးယောက်ရဲ့သမီးလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီးသုံးယောက်ဝေးနေတဲ့တဲ့အဖတ်မတင်ခဲ့ဒီသမီးတယောက်ပဲအဖတ်တင်တာ။ဒီသမီးတယောက်ပဲအဖတ်တင်တဲ့သမီးကလည်းနဲ့ကြီးနေတယ်လို့ဆုံးသွားတယ်ပေါ့လေ။အဲ့ဒါလေးကိုကျမတွေ့ရတယ်။နောက်တစ်ခုကအဲ့ဒီသူပြင်လာတဲ့ကလေးရဲ့အမိဆိုရင်ဒီသားကိုအတန်းစွန့်ပြီးမှသူမွေးခဲ့ရတာဖြစ်တယ်။အဲကုတချမ်းတည်ပြီးတလုံးလုံးနဲ့ဖြစ်နေတဲ့ဟာမျိုးတွေ့တဲ့အခါမှာကျမအင်မတန်မကိုစိတ်မကောင်းဝမ်းနေနေတယ်။အော်ဒီလူတွေကပြောရမယ်ဆိုရင်ကံဆုံးမသွားရမိုးလိုက်ရဆိုတဲ့အခြေအနေမျိုးနဲ့ဇုံပြီးနေရတယ်ကျမတွေ့ရတယ်။နောက်ဒုက္ခတွေခံမှနေတဲ့အခါမှာလက်နဲ့ကြည့်ဥမာလေရင်နဲ့လာပစ်တဲ့အတွက်ကြောင့်မို့ကလေးလေးသုံးယောက်ဟာဆိုလို့ရှိရင်ကြောက်လို့ပေါ့လေအဲ့မှာဘုန်းခုချင်းထဲမှာသူတို့ကတော့ဆော့ရင်းနဲ့တောင်းဝင်အောင်နေနေမှာမီပြူပြီးမှ very alive ဖြစ်သွားတာဒါကကျမမျက်စိထဲမှာဟိုဒါအများရန်မြောင်ကျမစိတ်မကောင်းဖြစ်ပါတယ်စိတ်ရက်ဒဏ်ကျမတို့ကုညီရာကဒါအတိုင်းဓာလေးခုပဲဖြစ်နေတယ်တကယ်ကလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာဆိုခက်ခက်ဖြစ်သွားလုံနေရတယ်အဲလုတ်ပြီးရမယ်လို့အတော်ဝင်အားလုံးကျမလုတ်ပြန်ဆိုလို့ဒါမဲ့ဒီလိုအချိန်ကြီးကိုကိုမလုတ်ပြီးနိုင်မဲ့ဒီလိုဖြစ်သွားတာမျိုးနေ့တိုင်းကြုံပြရတာကျမတို့ကအိမ်မှာမှာပဲวันนี้เสียบ่เลยเนาะสิเจ๊เสียอ่าถ้าไม่ไม่อยากจะมาเนี่ยนะไม่มีไหนเลยอภิเษกถ้าจะมาชื่อป่ะ You can bend but never break me cause it only serves to make me more